အင်ဒိုနီးရှားနိုင်ငံမှာပြတ်ကျခဲ့တဲ့လေယာဉ်ပိုင်းစာတွေကိုရှာဖွေသူရင်းကိုတမားတအူတည်ဆုံသွားကြောင်းအင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။ Lion Air လေကြောင်းအမှတ် JT610 ဟာတနင်္လာနေ့ကဂျကာတာကနေပြတ်တက်ခဲ့ပြီးမင်းနပိုင်းအတွင်းမှာပဲဂျာဗာပင်လယ်ထဲပြတ်ကျခဲ့တာပါ။အသက်48နှစ်အရွယ်အင်ဒိုနီးရှားရင်းကိုတမားဆီယာချရယ်အန်တိုဟာတောက်ကြနေမှာရေဖီအားနဲ့ပတ်သက်တဲ့မတော်တဆဖြစ်ရကြောင်းကြေလွန်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။အန်တိုဟာစက်တင်ဘာလအတွင်းမြင်းကလေးနဲ့ဆူနာမီဒဏ်ခံရတဲ့ပါလူဒေသကကယ်ဆယ်ရေးလုပ်ငန်းတွေမှာလည်းကူညီခဲ့သူပါ။ဒါအပြင်လွန်ခဲ့တဲ့၄နှစ်နီးပါးက Air Asia လေယာဉ်ပြတ်ကျရာမှာလည်းခရီးသည်တွေကိုကယ်ထုတ်ခြင်းမှာပါဝင်ကူညီခဲ့ပါသေးတယ်။လေယာဉ်ပြတ်သက်မှုဆိုင်ရာချက်လက်တွေကိုမှတ်တမ်းတင်ပေးထားတဲ့ Black Box ကိုတော့အင်ဒိုနီးရှားရေတပ်ရင်းကိုသမားတွေကရှာဖွေတွေ့ရှိထားပါတယ်။စီစားတတအောင်အခုနောက်ဆုံးထုတ်လို့ထားတဲ့ Boeing 737 Max 8လေယာဉ်မျိုးစားပထမဆုံးပြတ်ကျတာလေးဖြစ်တာကြောင့်ဒီလေယာဉ်မျိုးစားအလုံးကိုပြန်ပြီးတော့စစ်ဆေးဖို့အင်ဒိုနီးရှားတည်ယူပို့ဆောင်ရေးဝန်ကြီးဌာနကညွှန်ကြားထားပါတယ် Lion Air လေကြောင်းလိုင်းဟာဒေါ်လာ 6.2 ဘီလီယံပိုးလေယာဉ်သစ်အစီး50ကိုမှာယူထားတာပါအခုပြတ်ကျတဲ့လေယာဉ်ဟာနှစ်လသာပြန်တန်းရသေးတာဖြစ်ပြီးတော့ဒီပြတ်ကျမဲ့ခီးစဉ်မတိုင်ခင်ညမှာအပန်းဖြေကျွန်းဘာလီကနေဂျကာတာကိုပြန်လာရမှာနီးပညာပိုင်းဆိုင်ရာပြဿနာရှိခဲ့ပေမဲ့ပြန်လည်ပြင်ဆင်ထားပြီးဖြစ်တယ်လို့ဆိုပါတယ်အခုခါမှာတော့အာနာပိုင်းနီက Lion Air ပြုပြင်ထိန်းသိမ်းရေးညွှန်ကြားမှုနဲ့လေယာဉ်ကိုပြန်တန်းခွင့်ပြုတဲ့ပြုပြင်ထိန်းသိမ်းရေးတာဝန်ရှိသူတွေကိုလုပ်ငန်းခွင်ကနေရန်နာထားခိုင်းပါတယ်လေယာဉ်ပြတ်ကျရမှာလေယာဉ်ပေါ်လိုက်ပါသွားသူခရီးသည်189ဦးနဲ့အမှုရမ်းတွေအလုံးသိဆုံးသွားပါတယ်အချိန်အဟုန်နဲ့ကြီးထွားလာနေတဲ့အင်ဒိုနီးရှားလေကြောင်းလုပ်ငန်းဟာခရီးသည်ဘေကင်းလုံခြုံရေးနဲ့ပတ်သက်ပြီးတော့ပေါ်ဆာရာကြောင့်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဟာသူတို့နိုင်ငံတွေမှာဒီလေကြောင်းလိုင်းပြန်တန်းခွင့်ကိုအရင်နှုန်းကပိတ်ပင်ခဲ့ဘူးပါခင်ဗျာ